ဗရောင်းတောင်ကျင်းနေစီမံကိန်းနဲ့ပတ်သက်ပြီးတော့အစည်းအဝေးခန်းစားထွက်လာပြီးတဲ့နောက်မြို့သားဒီမိုကရေစီဒီအဖွဲ့ချုပ်ရဲ့ခေါင်းဆောင်တော်ဆန်းစုကြည်ဟာဒီကနေ့ဒေသခံတွေနဲ့တွေ့ဆုံခဲ့ပါတယ်။ဒီအစည်းအဝေးခန်းစားနဲ့ပတ်သက်ပြီးတော့တချို့ကြေးရွာတွေမှာဆန္ဒပြမှုတွေလည်းရှိခဲ့တဲ့အကြောင်း VOA ထိုင်းခြေစိုက်သတင်းတောက်မိုက်အေးမာကတင်ပြမှာပါရှင်။
တုံရွာတပိတ်စကန်ကတော့လက်မရောင်းတောင်ကျင်းနီစီမံကိန်းဖြတ်သိမ်းရေးတောင်းဆိုနေတဲ့တပိတ်စကန်ဖြစ်တာကြောင့်စီမံကိန်းဆက်လုပ်ဖို့အတွက်လာရောက်ဆွေးနွေးမှုတွေကိုညှိနှိုင်းမှုမရှိခဲ့ဘူးဆိုပြီးဒေသခံတွေကဆိုပါတယ်။ဒေါက်ဆန်းစုကြည်ဘက်ကတော့ဒေသဖွံ့ဖြိုးရေးနဲ့စီမံကိန်းဆက်လုပ်ရေးတွေအတွက်လှည့်လည်ပြောဆိုမှုတွေလှုပ်လာတဲ့အခါမှာတော့ဒေသခံတွေကကော်မရှင်ရဲ့ဆုံးဖြတ်ချက်အဖြေကိုအလိုမရှိကြောင်းဆန္ဒပြခဲ့ကြပါတယ်။ရွာကိုဝင်ဖို့အတွက်ဒေါအောင်ဆန်းစုကြည်ရဲ့နောက်မှာလုံခြုံရေးအင်အားတွေပါလာတဲ့အတွက်တော့ဒေသခံတွေနဲ့လုံခြုံရေးတွေကြားမှာတင်းမာမှုတွေဖြစ်ခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကစီမံကိန်းဆက်လုပ်ဖို့ကိုပဲဆွေးနွေးမှုတွေရှိတာနဲ့ပတ်သက်လို့ဒေသခံတွေရဲ့အရေးကိစ္စတွေကိုလှစ်လူရှုမှုတွေလုပ်တယ်ဆိုပြီးဒေသခံတွေကသူမရဲ့ခရီးစဉ်ကိုကန့်ကွက်ခဲ့ကြောင်းအခုလိုပြောပါတယ်။
မမတို့ရွာသဘောထားကတော့အကုန်လုံးကမကျေနပ်ကြပါဘူး။မမတို့ကလည်းမကြိုးစားပါဘူးတော့ဆက်စုကြည့်ဘူး။ရှုံးချပါလိမ့်မယ်။မမတို့တင်ပြတဲ့ပုံသူကဘာမှတောင်းဝန်မယူနိုင်ဘူးလို့ပြောတော့ပါတယ်
။လက်ဘရောင်းတောင်ကဆရာတော်ဦးဟာလောကကတော့လွတ်တော်တဲ့ကပြည်သူကိုယ်စားလှယ်တွေအနေနဲ့ပြည်သူအတန်ကိုနားထောင်ဖို့လိုအပ်တဲ့အကြောင်းပြောဆိုလိုက်ပါတယ်
။လက်ဘရောင်းချင်းနီစီမံကိန်းကတော့ဒါအလုံးလေးလွတ်တော်မှလည်းပြောနေတယ်သမဂါဒီဦးသိန်းစိန်ကစပြီးတော့ဒါပြည်သူ့အနားနားထောင်ပါမယ်ပြည်သူ့အနားနားထောင်ပါမယ်ဆိုပြီးတော့ဒါသူတို့အနားငေါခေးတန်လားဟုတ်လားပြည်သူ့အနားပြည်သူတွေကဒီလက်ဘရောင်းတော့ကျင်းနီစီမံကိန်းကြီးလုံးဝရပ်ဆိုင်နေခြင်းနေတာပါအဲ့ဒါကိုဆက်လုံမယ်ဆိုပြီးတော့ကော်မရှင်ကနေပြီးတော့ဆက်လုံတင်ပါတယ်ဆက်လုံပေါ့ဟာဆိုတဲ့ဒါပြောကြတကယ်တမ်းကျတော့သူတို့ပဲပြောထားတဲ့စကားရှိတယ်လေအဲဘာလဲဆိုတော့သူတို့ကစုံစမ်းချက်တွေတွေ့ရှိရတယ်ကိုတင်ပြပါမယ်တဲ့အဖြေထွက်လာတဲ့အချိန်ကကျတော့သူတို့ကဓာကြီးကိုထောက်ခံနေဆက်လုပ်ပါဆက်လုပ်သင့်ပါတယ်နိုင်ငံချစ်ကြည်ရာချောင်းဆိုပြီးတော့ပြောထားတယ်ဗျအစကပြောတဲ့စကားကတော့အဲ့ဒီလိုမျိုးဖန်နေအခုကျတော့ဒီစကားတွေပြောတယ်အဲ့ဥတီထားတာကဒါသူတို့ကဒီလက်ဘရောင်းကျင်းနီစီမံကိန်းကြီးဆက်လုပ်ဖို့သူတိုင်တွန်းထားတယ်ပုံမှန်တလေးလေးထုတ်တဲ့ကိစ္စတွေမှသူစောစောကပြောထားတယ်ဒါထုတ်ရမယ်ထုတ်ပြင်တယ်ဆိုတာတွေသူပြောထားတယ်နော်ဘုံမတလီလီဆိုတာဒီနေ့ညနေမှာစိုးသွမ်းတောင်းညံ့ပြီးတော့ဒီနေ့ဒီတစ်ဖက်နဲ့တစ်ဖက်တိုက်ခိုက်နေတာမဟုတ်ပါဘူးအဲဒါကြောင့်မို့လို့ဘုံမတလီလီကိုလည်းပဲဒါဦးဇင်းတို့ကအမြန်ဆုံးရုပ်သိမ်းပြီးသွားလို့လည်းပဲဒါဦးဇင်းတို့ပြောချင်ပါတယ်နောက်တစ်ခုပြောချင်တာကဒီလေဒီဆရာတော်ဖျားကြီးရဲ့ဖျားနဲ့အဲဒိန်နေကိုဒါဖုန်ကြီးရှိတော့တာမှလို့ပြတ်သွားတော့လည်းဘာဖြစ်တာမှလို့ဆိုပြီးတော့ဟိုကန်ကုန်းမှာသူတုံးသွားတယ်သူပြောသွားတယ်လို့ဦးဇင်းတို့သိရတယ်အဲ့ဒီအချက်ကိုဦးဇင်းတို့ကအင်မတန်မှအရှုံးချတယ်ဗျာ။ဘာဖြစ်လို့လဲဆိုတော့ဒါတကယ်တမ်းကျဖျားနဲ့တိတ်ဆိုတာသမုဒ္ဒိတန်ဃာတွေသမုဒ္ဒရာတွေတီထားတယ်ဆိုလို့ရှိရင်ဒါလုံးဝဖြတ်ကောင်းတဲ့အရာဖြတ်တဲ့အရာမဟုတ်ပါဘူး
။ဒေါက်ဆန်းစုကြည်ရဲ့ခီးစဉ်ဟာဆွေးနွေးတဲ့ပုံစံမျိုးထက်စီမံကိန်းကိုဆက်လုပ်သင့်တယ်ဆိုတာမျိုးကိုအသိပေးနေတာတွေဖြစ်နေတာကြောင့်ပြည်သူအများကနှစ်သက်မှုမရှိကြဘူးလို့ဆိုပါတယ်။ကော်မရှင်ကနေထွက်ပေါ်လာတဲ့အစီအခံစာရဲ့အဖြေကြောင့်စိတ်ထိခိုက်နေကြတဲ့ဒေသခံပြည်သူတွေအတွက်မလာသင့်သေးတဲ့ခရီးစဉ်အဖြစ်ဆရာတော်ဦးအားလောကကတော့မိတ်ပါတယ်
။ဟုတ်ပါရဲ့ဒီမှာပြည်သူတွေငိုတဲ့လူကငိုအဲတက်တဲ့လူကတက်တချို့အသက်နောင်မနေမျောသွားတဲ့လူကမျောသွားဖြစ်ကုန်ကြတယ်ဗျာသူလာတဲ့အချိန်ကမှဝမ်းနဲ့ကြည်ကွဲမှုတွေဖြစ်ပြီးတော့ဒါလူတွေမှလည်းပဲစိတ်ကြီးကတော်တော်လေးကတိကောက်ဖြစ်နေတဲ့အချိန်ဖြစ်ပြီးတော့ကြောင့်မလာသေးဘူးမလာသေးနေဘူးလို့ဦးဇင်းတို့မြင်တယ်ဗျာ။
တုံရတပိတ်စကမ်းမှာလဲဒေါအောင်ဆန်းစုကြည်ရဲ့ဆွေးနွေးချက်တွေကိုလက်မခံခဲ့သလိုစီမံကိန်းဆက်လုပ်ရေးတွေကိုသာဆွေးနွေးခဲ့တဲ့အတွက်တုံရတဲကစာတင်ကြောင်းမှာဒေါအောင်ဆန်းစုကြည်စကားပြောဆိုဖို့အတွက်ပြင်ဆင်ထားချက်တွေကိုပြည်သူတွေကရက်ဆိုင်လိုက်ပြီးစန့်ကျင်ကန့်ကွက်မှုတွေထပ်ဖြစ်ခဲ့ပါတယ်။ဒီနောက်ဆယ်တဲရွာဟောင်းဘက်ကိုလည်းဆက်သွားခဲ့လို့ဆိုပါတယ်။အဲ့ဒီဆယ်တဲဘက်မှာလဲဒေါအောင်ဆန်းစုကြည်နောက်ကပါလာတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့တင်းမာမှုတွေဖြစ်ခဲ့ရတယ်ဆိုပြီးဒေသခံတွေကဆိုပါတယ်။ဒေါက်ဆန်းစုကြည်ရဲ့မလ23ရက်နေ့ကံကုန်းခီးစဉ်ကတော့စပယ်တောင်စီမံကိန်းလုပ်ခဲ့တဲ့နေရာဖြစ်ပြီးအဲ့ဒီဒေသခံတွေနဲ့ဆွေးနွေးမှုလုပ်ရမှာတော့တင်းမာမှုတွေမရှိခဲ့ဘူးလို့ဆိုပါရယ်မလ14ရက်နေ့ခီးစဉ်မှာတော့လက်ဘရောင်းတောင်ကျင်းနီစီမံကိန်းကိုမလိုလားတဲ့လက်ဘရောင်းတောင်ဒေသခံတွေနဲ့တွေ့ဆုံပြီးစန့်ကျင်ကန့်ကွက်တာကိုခံခဲ့ရတာပါဒီခီးစဉ်ဟာဒေါက်ဆန်းစုကြည်ကိုအလေးထားယုံကြည်နေတဲ့ပြည်သူလူထုတွေရဲ့စန့်ကျင်ကန့်ကွက်မှုခီးစဉ်ဖြစ်ပြီးငြိမ်းချမ်းရေးနိုဘယ်ဆုရှင်အနေနဲ့နှစ်ပေါင်း20ကျော်အတွင်းမှာသူမနဲ့ပြည်သူလူထုကြားတင်းမာမှုတွေစိန်ခေါ်မှုတွေနဲ့ရင်ဆိုင်ရတဲ့ပထမဦးဆုံးခီးစဉ်လည်းဖြစ်တယ်လို့ဆိုရမှာပါရှင်